ထိုင်းမြန်မာနယ်စပ်တနင်္သာရီတိုင်းကော့တောင်ခရိုင်တွေကမာရန်ကြီးရွာမှာရှိတဲ့မာရန်ရဲစခန်းကိုဒေသခံကော့တောင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကစနေနေ့မနက်ပိုင်းတုန်းကဝင်ရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေဖြစ်နေတာမှာဒေသခံ200လောက်ကတော့ထိုင်းနိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ကော့တောင်ဘက်ကနောက်ဆုံးအခြေအနေကိုတော့ထိုင်းချင်းဆိုင်တနင်္သာရီမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်တနင်္သာရီတိုင်းကော့တောင်ခရိုင်ခမောက်ကြီးမြို့နယ်မာရန်ကျေးရွာတဲကမာရန်ရဲစခန်းကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဇွန်လ22ရက်နေ့မနက်ကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ရဲကဲစခန်းကစစ်သားနဲ့ရဲတွေကတစ်ဖက်ကော့တောင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေကြောင့်မာရန်ကျေးရွာသားတွေဟာထိုင်းနိုင်ငံရနောင်းခရိုင်ထဲကိုထွက်ပြေးသွားကြတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပါတယ်။
အပေါ်ကတော့အဆင်ပြေနေတယ်။ဒါကြောင့်အခုမှသူတို့ဟိုပေါ့တကယ်ကသူတို့ဝင်နေတဲ့ခါမှာဒီ information ကဟိုတချို့ချိလေးလွယ်တယ်ဟိုလက်စခန်းကမှဟိုစပါးပါရက်စခန်းမှာ AR server ရှိတယ်ဆိုပြီးတော့သူတို့စပါးတည်းရလို့ဟိုဝင်ရောက်ပြီးနေတာပေါ့နော်။အဲဝင်ရောက်ပြီးနေတဲ့အခါကျမှပဲစပါး AR ကသူတို့မြန်မာထုတ်လို့မဟုတ်ပဲနဲ့ AR ညောင်းနေတာရှိတယ်ပေါ့။သုံးချက်ကျော်လောက်ရှိတယ်လို့ပြောတယ်ကြာ။အော်ဒီတိုက်ပွဲအထိမှသူတို့တိုက်ပွဲဖြစ်တဲ့တော့ဟိုပေးခံဖြစ်တာပေါ့နော်ပေးခံဖြစ်တယ်ဒါပေမဲ့ဒီတိုက်ပွဲတဲ့မှာသူတို့ပြန်နေပေါ်တော့ပကပဖိခံနေလေးမကြီးနဲ့ဟိုပေးတာမျိုးလုပ်တယ်ဒါပေမဲ့သူ့မှာလေးနေလေးကဟိုဘာကြက်တိတာပေါ့နော်ကြက်တိတယ်သူတို့ကသူရှိဖြစ်တယ်ဟိုပေးလို့မရတဲ့ခါလေးမျိုးရှိနေချင်းနေရှိတယ်ရက်စကန်ကိုလို့ကိုပြတဲ့ခါမှာဒီရက်ပေါ်တရားကကြောက်တော့တယ်ကြရတယ်ဗျာဒီတိုက်ပွဲဖြစ်တဲ့အချိန်မှာပဲဒီဒါကအကြောင်းပါတီမာရန်ကြီးရောကဒီကအရာကိုမေယာလောက်ရှိတာပေါ့နော်အလုံးကထိုက်တဲ့ကိုသူကဟိုထိုက်တဲ့ကိုဆိုတဲ့
ခပြေးလာတဲ့မြန်မာနိုင်ငံသားတွေကိုတော့ထိုင်းနိုင်ငံဘက်ချမ်းရနောင်းခရိုင်တွေကနမ်ချမ်းမြို့နယ်အမှတ်9နန်းတောင်ကြီးရွာသားတွေကကူညီပေးထားပြီးနေရာထိုင်ခင်းစီစဉ်ပေးထားပါတယ်မာရန်ကြီးရွာသားတွေကတော့တိုက်ပွဲတွေဖြစ်ပြီးအိမ်တွေကိုလည်းလက်နက်ကြီးစံတွေကြားရောက်ပောက်ကွဲခဲ့တာကြောင့်အသက်အန္တရာယ်တွေကိုစိုးရိမ်ပြီးထိုင်းဘက်ကိုထွက်ပြေးလာရတယ်လို့လည်းဆိုပါတယ်2021ခုနှစ်မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကကော့တောင်ခရိုင်ထဲမှာတိုက်ပွဲတွေဖြစ်တိုင်းမှာဒေသခံတွေဟာယာကနန်းနဲ့ထိုင်းဘက်ကိုထွက်ပြေးလာလေးရှိပြီးတိုက်ပွဲတွေငြင်းငြမ်းသွားမှသာနေရာပြန်လေးရှိပါတယ်။အခုလိုမျိုးထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တွေကိုထိုင်းဘက်ကစစ်တပ်နဲ့နယ်မြေအာဏာပိုင်တွေရဲရွာအုပ်ချုပ်ရေးအဖွဲ့တွေကနေရာထိုင်ခင်းစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့လည်းထိုင်းနိုင်ငံဘက်ကပြောဆိုခဲ့ပါတယ်ရှင်။